သမ္မတဒိုနယ်ထရမ့်သမ္မတအဖြစ်ဂျန်တစ္စာချိန်နဲ့တစ်နှစ်ပြည့်နှစ်ပတ်လည်ဇန်နဝါရီလ20ရက်စနေနေ့ကဝါရှင်တန်ဒီစီမြို့တော်နဲ့နိုင်ငံတော်ကမြို့ကြီးတွေမှာထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံချီတက်ဆန္ဒပြခဲ့ကြပါတယ်။လစာနဲ့ဂျမ်းမာရေးဆောင်ရှောက်မှုဒိုင်းတူညီများခွင့်ရဖို့တောင်းဆိုကြပြီးလိမ်ပိုင်းစော်ကားမှုတွေကိုပြစ်တင်ရှုတ်ချကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ကြဖို့အားပေးတိုက်တွန်းကြပါတယ်။ဒါ့အပြင်လူမျိုးရေးဒိုင်းတူညီများမှုတနတ်ပိုင်ဆိုင်ခွင့်ထိန်းချုပ်ရေးရွှေပြောင်းနေထိုင်သူအကာအကွယ်ပေးရတို့အပြင် Planned Parenthood အဖွဲ့ကိုရန်ပုံငွေဖြတ်တောက်ဖို့ Conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းချီတက်သူတွေကပြောဆိုပါတယ်။ Washington မှာဒီနှစ်ချီတက်တဲ့ခံမှန်းလူရေအတွက်ကတော့ကြာသွားပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမရရဲ့အပန်းဖြေအိမ်ရှိရာ Florida, Palm Beach မြို့တွေမှာတော့ချီတက်ပွဲတွေလုပ်ကြပါတယ်။နီဗာဒါပြည်နယ်လက်စ်ဘေဂတ်စ်မြို့မှာတော့မဲဆန္ဒရှင်မှတ်ပုံတင်ရေးလှုံ့ဆော်စည်းရုံးမှုနဲ့အတူဒီကနေ့လူမှုစုဝေးပွဲတစ်ခုရှိပါတယ်။ပြီးခဲ့တဲ့နှစ်ကသမ္မတထရန့်ကျန်းသစ္စာကျင်းပပြီးပြီးချင်းမှာပဲလုပ်ခဲ့တဲ့အမျိုးသမီးချီတက်ပွဲရဲ့အဆက်ဒီနှစ်ချီတက်ပွဲနဲ့စုဝေးပွဲတွေကိုလုပ်တာပါ။လိမ်မိုင်းဆန်ရမတော်တရော်လုပ်တယ်ဆိုပြီးအမျိုးသမီး19ဦးကစွဆွဲခံရတဲ့လက်ရှိသမ္မတအပေါ်သူတို့မထောက်ခံဘူးဆိုတာကိုချီတက်ပွဲမှာအမျိုးသမီးတွေကြားပြောဆိုခဲ့ကြပါတယ်။